ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲအတွက်စည်းရုံးရေးဆင်နေတဲ့မြို့သားဒီမိုကရေစီအဖွဲ့ရှောက် NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုလက်နက်ကင်တွေဖမ်းဆီးတော်တဲ့ကိစ္စနဲ့ပတ်သက်လို့အခုရှင်ထိရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်လောက်ဖို့ကင်ဖက်တွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါရှင်းလာရွေးကောက်ပွဲမှာရှင်ပြိုင်တဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုတောင်ကုန်းမြို့နယ်ဖောင်ကောက်ကျေးရွာမှာမနေ့တုန်းကပဲဘေဖွေးစည်းကမ်းမှမသိတဲ့လက်နက်ကင်တွေဖမ်းဆီးခေါ်ဆောင်တော်တာပါ။ဖန်စီမုန်နဲ့ပတ်သက်လို့ဘေဖွေးစီကမှသူတို့လက်ရှယ်ဆိုပြီးထုတ်ဖို့ပြောဆိုတာမျိုးမရှိသေးတယ်လို့အာဏာပိုင်တွေကိုယ်တိုင်ရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကပြောပါတယ
်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတိုင်းနားထောင်လို့ရှိတယ်အဆက်ပြောလဲဘာမှမရှိဘူး။အဲဘာမှလည်းကျွန်တော်တို့ဒီတိုင်းထူတယ်ဘာမရသေးဘူး။ရဲတပ်ဖွဲ့မှာတော့ကျွန်တော်တို့ရဲ့ဒီမှုခွင့်ရတယ်ရှိတယ်ရဲတပ်ဖွဲ့ရတယ်သူတို့အဲမနေ့ကဆိုရင်သူတို့လက်ချီတယ်သူတို့လုံလုံရင်ကျဆူတာနောက်ထပ်တော့ပြဿနာကိုကျွန်တော်ကဘာလဲဆိုတော့ကျွန်တော်တို့အဆက်အသွယ်နေရာတွေကြောင့်နေရာတွေခေါ်လဲမတူကျွန်တော်တို့လည်းဘာမှမတူဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွေတို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလည်းရှိခဲ့ဘူးပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့ကတော့အဲဖွေးဝင်တွေဖြစ်နေအောင်ခံမှန်းပြောဆိုနေတဲ့အပေါ်မှာတော့တောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကခုလိုမှတ်ချက်ပေးခဲ့ပါတယ်
ဘုရားထားတော့သူတို့ပုဂ္ဂိုလ်ကြီးအရာသူတို့ပြောတော့ကျွန်တော်တို့ကဘာမှမကန့်ကွက်ဘူး။ဒါပေမဲ့ကျွန်တော်တို့တာဝန်ရှိတဲ့ဖွဲ့စည်းအနေနဲ့တော့ဒါဘယ်ဖွဲ့စည်းလို့ကျွန်တော်တို့တတ်အပ်ပြီးချက်မတိတိရဲ့အတွက်ကြောင့်ဘယ်ဖွဲ့ရလို့ကျွန်တော်တို့မပြောကြည့်ဘူးဗျာ။ဆိုတော့အင်းလည်းဖြစ်ကောင်းဖြစ်မယ်။ဒါရှာဖွဲ့စည်းလည်းဖြစ်ဖြစ်ကောင်းဖြစ်မယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ဒါစောင့်ကြည့်နေတဲ့နေရာကိုရှိတယ်။ဒီချင်းချင်းမှာတော့အဲပါတီတဲ့ဖွဲ့ကနေကျွန်တော်တို့အဆက်ပြေလို့လည်းမလို့ကျွန်တော်ယူဆတယ်
လွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ဖမ်းဆီးမှုနဲ့ပတ်သက်လို့ဒေသတွင်းမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့နဲ့တပ်မတော်ဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတပ်မတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်သွယ်မေးမြန်းလို့မရပါဘူး။တရှင်တင်းမှာပဲစီရဲတိတ်မှနေတဲ့ရခိုင်ပြည်နယ်မှာဒီသတင်းတစ်ပတ်ထက်စစ်ဆောင်ဒုက္ခသည်9ယောက်နဲ့တန်ဃာတစ်ပတ်ကိုတပ်မတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင့်မှလာရောက်ခုလုံနေရင်ဖမ်းဆီးခံရတာလို့လည်းကြောင်းထိုင်စရာတော့အရှင်ခင်မာစာရာကမိန့်ပါတယ်။
အဲ့မှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေတိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲ့ဒီရှမ်းငါဆင်းလာပြီးတော့စစ်တပ်တွေကအဲ့မှာအုံအုံရေပေါ့ပွင့်ကြီးနောက်ကိုဝိုက်တယ်လက်ပွင့်ကြီးကျောင်းနောက်ကိုပေါ့ဝိုက်တယ်ဒီမှာအဲ့ကလေးတွေကဖုံဖုံကိုလာကြိုးတာအာဖုံဖုံကဒီနေ့အဲ့အုံရေပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးတော့အဲ့ကလေးတွေဖမ်းမိတယ်အဲ့မှာအာဖမ်းတော့တာကတော့ကျောင်းကပစ္စည်းတွေကတော့3ယောက်ပေါ့နောက်2ယောက်နောက်ဖုံ4ယောက်ကမင်းကကဒီတော့မျိုးနဲ့မင်းကကအကုန်တန်းဆုံးအသူတို့ကနေပြီးတော့စစ်တွေမှာသေကူဝလူနာလာပို့တယ်လူနာလာပို့တော့ကိုရောကိုမမီတော့ဘူးဆိုပြီးအဲ့မှာပုံပုံကဖင်တော့တယ်ဖင်တော့ပြီးတော့တ냐အေးပြီးတော့သူတို့ပြန်မဲ့လူနာကိုလက်ကြည့်လို့မရဘူးလူသေးကိုဝင်လို့မရဘူးကဲမရှိလို့ဆိုပြီးတော့ပုံပုံစီမှာဖင်တော့ပြီးတော့အဲ့ဒီတွေသူတွေအဲ့ညာနေပဲသူတို့ပါအဲ့မှာအင်းကိုဈေးဝယ်ခွာလာတာမှာဖမ်းမိတာကို
ဖမ်းရှိခံရသူတွေဟာအသက်20ဝန်းကျင်လူငယ်၃ဦးကတော့ပလောက်ဝမြို့နယ်တထေကုန်းကျေးရွာကပြီးခဲ့တဲ့၄လလောက်ကထွက်ပြေးလာသူတွေဖြစ်ပြီးကျန်သေး၄ယောက်ကတော့ရသေးတော်မြို့နယ်မင်းကန်ကျေးရွာကအသက်40ဝန်းကျင်တွေဖြစ်တယ်လို့လည်းရှင်ခေမာစာရကမိန့်ပါတယ်ဖမ်းရှိခံထားတဲ့ပလောက်ဝမြို့နယ်တထေကုန်းကျေးရွာကအသက်20ရွယ်ကိုနေဆိုင်ရဲ့ဖခင်ကတော့တာဖြစ်သူကိုအမြန်ဆုံးပြန်လို့ပေးစီရှင်တယ်လို့ပြောပါတယ်
အာတမမရောက်လို့ရှိရင်ဒီနေ့လည်းမကြတော့ဘူးဟဲလည်းမကြတော့ဘူးအူနေတာအဲ့ဒီစားပြားကောင်မအားကိုးနေတာစားလို့ပြေးတာကိုစားနေတာဥလေးကအစားလို့ရှိပြီ၆ဆကျော်ပြီအဲကိုဟိုတော့မရှိတော့ဘူးစားတော့လည်းလက်ရှင်တော့ပြောက်နေတာ
တမန်တော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အယားသားတွေဟာလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေမကြာခဏကြုံရလေရှိပါတယ်တမန်တော်ကရောအဖွဲ့ကပါဖမ်းဆီးတာတွေရှိသလိုဖမ်းဆီးထိန်းသိမ်းစားစဉ်တည်ဆုံမှုတွေလည်းကြုံရလေရှိပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်